ဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်ရဲမှာ 2016-2019 ဘဏ္ဍာနှင့်အမျိုးသားစီမံကိန်းဥပဒေကျန်းရဲမှုနဲ့အခြေခံသဘောအပအဝင်စီမံကိန်းလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးခဲ့ကြပါတယ်။ဒီလိုဆွေးနွေးရမှာ NLD ပါတီရဲ့ပွင့်ဖြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မိုးညိုကမြန်မာစီးပွားရေးလုပ်ငန်းကြီးတွေမှာစစ်တပ်ရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးတော့အခုလိုဆွေးနွေးခဲ့ပါတယ်
။အထည်ချုပ်ဆက်ယုံလည်းမြန်မာစီးပွားရေးဥပိုင်းလက်ဗရောင်းတောင်စီမံကိန်းလည်းမြန်မာစီးပွားရေးဥပိုင်းကျေငါးပွင့်ပင်လယ်ကူးတင်မောလိုင်းလည်းဥပိုင်းစသည်ဖြင့်ဥပိုင်းပိုင်တော်တွေများတော်လဲအောက်ခြေတက်မတော်သားများဤလူမှုစီးပွားဘဝကိုဘလောက်အထောက်အကူပြုနေသလဲကျွန်တော်မသိပါဘူး။ကျွန်တော်မဲဆန္ဒနဲ့တက်မတော်ဝါတက်မှာတော့မသေးယုံတမဲစားနေရရပြီးအချက်လူယုံဝစ်စင်နေကြပါတယ်။ထင်းခွေးစားတဲ့လူနဲ့တော်ကြုံအောင်ကြကင်မုံရခုရောင်းတဲ့လူနဲ့ဘလို့မဖြစ်သင့်ပါဘူး။အရာကြီးကြီးများအရှံပဲပြေစုံနေသလောက်အောက်ခြေရဲဘော်တွေစင်းရဲချိုးတဲ့နေမဲ့ဆိုရင
်ဒေါက်တာအောင်မိုးညိုရဲ့ဆွေးနွေးချက်မပြီးဆုံးခင်မှာပြည်တော်စုလွှတ်တော်ရဲ့နိုင်ငံကသူရဦးရွှေမန်းကကြားဖြတ်ပြီးတော့အဖွဲ့အစည်းတစ်ခုရဲ့ဂုဏ်သိက္ခာကိုမထိခိုက်ဘဲနဲ့ဆွေးနွေးဖို့အတွက်အခုလိုတတိပေးခဲ့ပါတယ်
။ဒီမှာအဖွဲ့အစည်းတို့မို့ရင်သိက္ခာကြစီတဲ့ဇာတ်ရည်မသုံးမှန်နဲ့နောက်ဆုံးချိန်တတိပေးပါလား။
ပြောင်စုလွတ်တော်နိုင်ငံကသူရဦးရွှေမန်းရဲ့တတိပေးချက်အပြီးဒေါက်တာအောင်မိုးကျူကတဘာဝပတ်ဝန်းကျင်ကိစ္စတွေတခါဖားကန့်ကိစ္စတွေအပြင်ဆက်မှုနဲ့လျာကဏ္ဍအကြောင်းနဲ့အတူမြမတရားစီရင်ရေးစနစ်တွေနဲ့ပတ်သက်ပြီးတော့လည်းအခုလိုဆက်ပြီးတော့ဆွေးနွေးသွားပါတယ်
။နာယကကြီးခင်ဗျာပြည်တော်စုတရားလွှတ်တော်ချုပ်ရုံးနဲ့ပတ်သက်ရင်လွတ်လပ်စွာတရားစီရင်ရေးကိုလွတ်လပ်စွာမိုက်ကြီးခွဲခွင်းလို့ပြည်သူများမြင်တွေ့နေကြပါတယ်။ပြည်ပသူတွေစီများဤသူတွေသနာပြုချက်အရာပြည်သူလူထုယုံကြည်ကိုးစားမှုအ ਨੇ စုံ institution တွေထဲမှာမြန်မာနိုင်ငံရဲ့တပ်ဖွဲ့မြန်မာတပ်မတော်နဲ့အတူမြန်မာနိုင်ငံတရားစီရင်ရေးစနစ်လဲပါဝင်နေပါတယ်။ဒီမှချက်များမှာဖော်ပြထားတဲ့အတိုင်းပြည်သူအများကယုံကြည်ကိုးစားသည့်ပြည်သူအကျိုးပြုတရားစီရင်ရေးစနစ်ပေါ်ထွန်းအောင်အောင်မြောင်ဘယ်လိုဆောင်ရွက်ကြမှာလဲအမှတ်တအလေးနဲ့ထားသင့်ပါတယ်
။ဒါကတော့ NLD ပါတီရဲ့ပွင့်ဖြူမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မိုးညိုရဲ့ဒီကနေ့ပြည်တော်စုလွှတ်တော်တွေကဆွေးနွေးချက်တချို့ပါရှင်။ဒေါက်တာအောင်မိုးညိုရဲ့ဒီကနေ့ဆွေးနွေးချက်တွေကတပ်မတော်နဲ့စီးပွားရေးလုပ်ငန်းဆက်ဆက်နေတာနဲ့ပတ်သက်ပြီးတော့သူရဦးရွှေမန်းကဟန်တာလိုက်တဲ့အပေါ်မှာအမြင်တွေအမျိုးမျိုးထွက်လာပါတယ်။ချို့ကတော့သူရဦးရွှေမန်းဟာတက်မတော်ကိုထိပါလာရင်မခံနိုင်တာကြောင့်ဖြစ်တယ်ဆိုတဲ့သုံးသပ်ချက်ရှိတယ်လို့ချို့ကတော့နိုင်ငံတာဝန်တွေမလွှဲပြောင်းခင် NLD ပါတီနဲ့တက်မတော်ကြားပြဿနာမဖြစ်စေချင်တာကြောင့်သူရဦးရွှေမန်းကဟန်တာခဲ့တယ်ဆိုတဲ့အမြင်တွေလည်းရှိပါတယ်။ဒီအပေါ်မှာ KNN Magazine ရဲ့ Editor ကိုပြည်သွေးနိုင်ရဲ့သုံးသပ်ချက်ကတော့ NLD အစိုးရတဲ့လက်ထက်ထဲမှာဥပိုင်ကုမ္ပဏီရဲ့အခန်းကဏ္ဍဘယ်လိုရှိမလဲဆိုတာကိုပြည်သူလူထုကစိတ်ဝင်စားနေတာဖြစ်တယ်လို့ပြောပါတယ်
။နိုင်ငံရေးအာဏာရပဲဖြစ်ဖြစ်စီးပွားရေးပါဝါရပဲဖြစ်ဖြစ်တက်မတော်ရဲ့ခန်းကန်တာကအများကြီးပါဝင်နေတာတွေ့ရပါတယ်။အဲ့တော့မြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းကြီးကြီးလုပ်မယ်ဆိုလို့ရှိရင်ဘယ်လိုလုပ်ငန်းမျိုးမဆိုအဲမြန်မာစီးပွားရေးဥပိုင်နဲ့ကင်းလွတ်လို့မရပါဘူး။ပြီးတော့အခုအာဏာလွှဲပြောင်းရေးကာလမှလည်းအခုအကုန်လုံးကတော့စိတ်ဝင်တစားစောင့်ကြည့်နေကြတာပါ။အဲ့တော့ဘယ်လိုလွှဲမှလဲဘယ်လောက်လွှဲမှလဲပေါ့။အဲ့တော့အစိုးရတဲ့ဟာဘာတွေကိုရင်ဆိုင်ရမလဲဆိုလို့ရှိရင်စီးပွားရေးမှဆိုလို့ရှိရင်လည်းမြန်မာစီးပွားရေးဥပိုင်တို့ခရိုနီတို့ဒါရီကိုဘလို့ဆက်ဆံမလဲဘလို့သဘောထားမလဲဆိုတဲ့ policy ဟာအင်မတန်ရေးကြည့်ပါတယ်ဒီမြန်မာစီးပွားရေးဥပိုင်တို့ဘာလို့ကျွန်တော်တို့မဖြတ်သိမ်းနိုင်ဘူးဆိုလို့ရှိရင်လာမယ့်မြန်မာစီးပွားရေးအနာဂတ်ဟာဆိုလို့ရှိရင်လည်းပြီးခဲ့တဲ့ကာလနဲ့သိပ်ထူးမှမဟုတ်ပါဘူးအဲ့တော့စစ်တပ်ကိုကုနာလိုပေါ်ဟိုထိကြိုက်ပြီးပြောလို့မရဘူးမှန်ပင်မှန်တော်ညာတော်လေစစ်တပ်နဲ့ပတ်သက်တာကိုဆိုလို့ရှိရင်လက်ဆောင်ကြတာများပါတယ
်မင်းကလေးကဆိုင်ရေးဆရာဦးကျော်ရင်မြင့်ကတော့ဒီအပေါ်မှာသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်အမြင်ကတော့ဥရွှေမန်းအနေနဲ့ကစစ်တပ်ကိုထိလို့နာရလို့လည်းမမြင်ဘူးနောက်တစ်ခါဟိုအခုချိန်ကသိပြီးတော့အပြောင်းလဲအတွက်အရေးကြီးနေတဲ့အချိန်မို့လို့ဆက်ဆက်တိမခံတဲ့ကိစ္စကိုသွားပြီးတော့မှထိတာလို့လည်းမမြင်ပါဘူးကျွန်တော်ဘယ်လိုမြင်လဲဆိုတော့လုံးဝမဲ့လူတွေကအများကြီးနော်အများကြီးမှခိုးဟာလကောက်ကင်တရားကောက်ကင်ဆိုရင်မနိုင်မနေနဲ့ဖြစ်ကုန်မှာစိုးတဲ့အတွက်ကြောင့်မို့လို့အချိန်မတန်သေးဘဲနဲ့မဆွေးနွေးဘူးလို့တမ်းမိတာလည်းပဲမြင်ပါတယ်ဒီကိစ္စလည်းတနေ့မှတော့မလွဲမသွေဆွေးနွေးရမယ့်ကိစ္စတွေကတစ်ခုပဲဖြစ်ပါတယ်တက်မတော်ကိုယ်တိုင်လည်းမြင်လာမှာပါတရုတ်ကတက်မတော်လို့ပေါ့တက်ကစီးပွားရေးမလုပ်ဘူးဆိုတာတနေ့မှသူ့ဟာသူပြန်ဆုတ်သွားမယ့်ကိစ္စဖြစ်ပါလိမ့်မယ
်ဒါပေမဲ့စစ်တပ်ရဲ့အမှားကထိတ်တန်းခေါင်းဆောင်တူဖြစ်ခဲ့ဘူးတဲ့သူရဦးရွှေမန်းဟာမြမတက်မတော်နဲ့သဘောထားကွဲလွဲမှုမျိုးမဖြစ်စေချင်ဘူးလို့သူမြင်ကြောင်းကိုပြည်သွေးနိုင်ကသုံးသပ်ပါတယ်
အဲ့ဒါဥရှိမန်နဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့သူဟာစစ်စိုးရလက်ထက်မှာနံပါတ်3လောက်ခဲ့တာပါစစ်တပ်မှာတောင်းအောင်ထမ်းဆောင်ခဲ့တဲ့နံပါတ်3တောင်းအောင်ရှိပြီဖြစ်တဲ့အတွက်ဒီကနေ့တိုင်းပြည်ရင်ဆိုင်နေရတဲ့ပြဿနာတွေကဥရှိမန်တာဝန်လည်းမကင်းပါဘူးအဲမကင်းတဲ့အတွက်နောက်တစ်ခါသူ့ရဲ့မိသားစုပိုင်စီးပွားရေးအင်ပါယာရဲ့လည်းအကြီးပါဒါကြောင့်မို့လို့ဒါတွေကိုကျွန်တော်ကတော့ဒီချိန်မပြောသေးခြင်းနဲ့သူတားတယ်လို့ကျွန်တော်ဒီလိုပဲယူဆပါ
ပြည်သူ့လွှတ်တော်နိုင်ငံကသူ့ရဲ့ဥရှိမန်ဟာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်စီဂျီနဲ့ရင်းနှီးတာမို့ NLD ပါတီကသမရအဖြစ်အမည်ချင်းတွင်သွင်းမဲ့အထင်မှာတော့ပါလာနိုင်တယ်ဆိုပြီးတော့သုံးသက်ချက်တွေအရင်ကထွက်နေခဲ့ပါတယ်။လွှတ်တော်ရဲ့အတွေ့အကြုံကနှစ်တန်းရှိသလိုစစ်တပ်ရဲ့ထိတ်တန့်အကြီးအကဲတစ်ခုဖြစ်ခဲ့တဲ့သူရဦးရွှေမန်းဟာရှေ့သွားမယ်မြန်မာနိုင်ငံရေးခီးထဲမှာအရေးကြီးတဲ့အခမ်းကဏ္ဍတစ်ခုကလည်းပါလာနိုင်တယ်ဆိုပြီးတော့သုံးသက်ချက်တွေလည်းအများအပြားရှိနေတာဖြစ်ပါတယ်ရှင်။